္ဂလာပါရှင်လလတ်တဲ့အာရှအတန် RFA ရဲ့2024ခုနှစ်မေလ14ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထွန်းပါရှင်ဒီနေ့ညအစီအစဉ်မှာတလခွဲအတွင်းမကွေးတိုင်းမှာစစ်မှုထမ်းမှုလူငယ်350ကျော်အဖမ်းခံထားရတဲ့အကြောင်းတခါချင်းမိုင်မှာအထောက်ထားမဲ့မြန်မာ28ယောက်ဖမ်းဆီးခံရတဲ့သတင်းနဲ့အတူနောက်ဆုံးရသတင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။ထိုင်းနိုင်ငံချင်းမိုင်မြို့မှာအထောက်ထားမဲ့နေထိုင်တဲ့မြန်မာနိုင်ငံသား28ယောက်ကိုမေလ23ရက်နေ့မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ချင်းမိုင်ခရိုင်လူဝင်မှုကြီးကြပ်ရေးဌာနကအဲ့ဒီနေ့မှာပဲထုတ်ပြန်ပါတယ်။ချင်းမိုင်ခရိုင်ချန်ကလန်ခရိုင်ကွဲကနိုင်ငံသားသားအလုသမားတွေအနေများတဲ့နေရာ6ခုကိုဒေသအာဏာပိုင်အဖွဲ့တွေဝင်စစ်တဲ့အချိန်မှာတရားဝင်နေထိုင်ခွင့်မရှိတာစစ်ဆေးတွေ့ရှိလို့ဖမ်းဆီးလိုက်တာလို့ပြောပါတယ်။အဖမ်းခံရသူတွေနဲ့ပတ်သက်လို့ RFA ကချင်းမိုင်လူဝင်မှုကြီးကြပ်ရေးရုံးကိုဖုန်းဆက်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးရှင်။မြန်မာဘင်္ဂလားဒေ့နယ်စပ်မောင်နှောမြို့နယ်ဒူချီယာရန်ကျေးရွာအုပ်စုကင်းချောင်းရွာကိုဒီနေ့မနက်7နာရီခွဲကမှတိုက်ပွဲဖြစ်တာမရှိဘဲနဲ့စစ်ကောင်စီတပ်ကဂျက်တိုက်လေယာဉ်နဲ့နှစ်ကြိမ်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာ3ဦးသေဆုံးပြီးတော့6ဦးထဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်သေဆုံးတန်ရာရသူတွေအပြင်ကလေးငယ်တချို့လည်းပျောက်ဆုံးနေပါတယ်။လက်တလုံးမှာဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပြီးသေဆုံးသူတွေနဲ့တန်ရာရသူတွေရဲ့အချက်အလက်အသေးစိတ်ကိုတော့မသိရသေးပါဘူးရှင်။အင်ဂျီတရားဝင်းကျင်ရှိတဲ့ကင်းချောင်းရွာဟာမောင်နှောမြို့နယ်နဲ့ရသေးရောင်မြို့နယ်အငူမော်စိတ်ကန်းကိုဆက်သွယ်ထားတဲ့ကားလမ်းမပေါ်မှာရှိရဖြစ်ပါတယ်ရှင်။ပဲခူးတိုင်းထန်းတမန်မြို့နယ်ရွာလေးကုန်းရွာကိုစစ်ကောင်စီတပ်ကမင်းညပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အရသာ4ဦးသေဆုံးပြီးတော့3ဦးဒဏ်ရာရခဲ့တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကသတင်းထုတ်ပြန်ပါတယ်။ဇယက်ကြီးရွာအခြေဆိုင်စစ်ကောင်စီရဲ့ခလာရ83ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာမှာရွာလေးရွာတွေကိုကြရောက်ပောက်ကွဲခဲ့တာကြောင့်အရသာတွေထိခိုက်သေဆုံးရတာလို့ KNU ကပြောပါတယ်။တည်ဆုံးသူတွေကအသက်84နှစ်အရွယ်ဦးကျော်စိန်အသက်52နှစ်အရွယ်ဒေါ်ထေးကြီးအသက်49နှစ်အရွယ်ဦးထေးနိုင်နဲ့အသက်18နှစ်အရွယ်မတ်ဤဖူးတော်တို့ဖြစ်ပြီးတော့နောက်ထပ်ရွာသား3ဦးကတော့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်ရှင်။ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ကရွာပေါင်း50နီးပါးမှာတောက်သုံးရေကန်တွေခန်းချောက်လာတာကြောင့်ဒေသခံတွေရေရှားပါမှုနဲ့ကြုံတွေ့နေရပါတယ်။တရက်ချူအောင်ဖြူပင်ပန်းနီလာကြံကင်းတောင်နာရွာအထက်မြက်လဲစတဲ့ရွာပေါင်း50နီးပါးကဒေသခံတွေဟာဧပြီလကစပြီးတော့တောက်သုံးရေရှားပါနေတာလို့ပုံနှကျွန်းမြို့ကန်တယောက်ကပြောပါတယ်ရှင်။ဒေသခံတွေရဲ့ပြောပြချက်အရလူဦးရေ 33,000 နီးပါးရှိတဲ့ပုံနှကျွန်းမြို့နယ်ဟာရေရှားပမှုကိုနှစ်ဆင်ကြုံတွေ့နေရပေမဲ့ဒီနှစ်ကပိုဆိုးခဲ့ပြီးတော့မတန်ရှင်းတဲ့ရေကိုတောက်သုံးမိတဲ့ဒေသခံတချို့လည်းဝမ်းပြက်ဝမ်းလျှောယောဂါတွေခံစားနေရတယ်လို့ပြောကြပါတယ်ရှင်။တဲ့နေရထုတ်လွှင့်နေတာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်မကွေးတိုင်းကရေနံကြောင်းနမ်မောက်နဲ့အောင်လံမျိုးနယ်တွေမှာတလခွဲအတွင်စစ်မှုထမ်းအပတ်စဉ်နှစ်အတွက်လူငယ်350ကျော်ဖမ်းဆီးခံခဲ့ရပြီးတော့စစ်တပ်နံကြောင်းတွေကိုပို့ခံထားရတယ်လို့ဒေသခံတွေကပြောပါတယ်စစ်မှုထမ်းအပတ်စဉ်နှစ်တန်တန်းတက်ရောက်ဖို့တိုင်းနယ်ပြည်နယ်အသီးသီးကတန်တန်းသားတွေသက်ဆိုင်ရာတန်တန်းချောင်းတွေကိုရောက်နေပြီလို့စစ်ကောင်စီကမေလ17ရက်နေ့ထုတ်မြမအလင်းသတင်းစာမှာကြေညာထားပါတယ်။အပြည့်အစုံကိုမတ်ထထအိမ်တော်ဆက်ပြီးတော့ပြောပြမှာပါရှင
်။စစ်ကောင်စီရဲ့စစ်မှုထမ်းအပတ်စဉ်နှစ်အတွက်ဧပြီလကနေအခုမေလလယ်အထိတလခွဲအတွင်းမကွေးတိုင်းနှစ်မောက်မှာ154ရောက်အောင်လမှာအယောက်150ခန်းနဲ့ရင်းနှံချောင်းမှာ50ခန်းဖမ်းဆီးခံခဲ့ရပြီးမြို့နယ်အလိုက်50ရာတင်တန်းချောင်းတွေကိုပို့ဆောင်ခံထားတာလို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဧပြီလ17ရက်နေ့နဲ့19ရက်နေ့ကနမောက်မြို့ပေါ်ရက်ွက်တွေနဲ့မြို့အနီးရွာတွေမှာဝင်ရောက်ဖမ်းဆီးခေါ်ဆောင်သွားတာလို့နမောက်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ခံကိုအစိတ်တီးကပြောပါတယ်။
ဒီကခေါင်းကကြဆက်ခေါ်တာလုံးဝမထုတ်တော့ဘူးသူကသူခေုံစီးတွေစက်ွက်စီးတွေနဲ့ပေါင်းပြီးတခါကျတော့သူကစီးရင်သူတို့ကသူလုပ်တယ်အဲစီးကိုသူတို့ကျုံကိုပို့ပြီးတခါကျတော့အဲ့ဒီအင်းကိုတက်ဆွဲတာကျွန်တော်နောက်ရက်မှာဒီဘုံလာစီးဝင်လာတဲ့ကားတွေဆိုင်ကြတဲ့အကုန်လုံးမြို့ဝင်ထိတ်တယ်နဲ့တားပြီးတခါကျတော့အဲကြောင့်ကြတတ်မှန်တယ်သူတို့ဆွဲတယ်အဲ့လိုပြ
ဖန်စီခံရတဲ့သူတွေကနမောက်မြို့ကအမျိုးသားဆယ်ယောက်ကတော့ထွက်ပြေးလာတာလို့ပြန်လွတ်လာတဲ့နမောက်မြို့ကတယောက်ကပြောပါတယ်။ဇာမလာခန့်နမီခန့်ခါကမကျွန်တော်မြို့ကနေရောက်တာအဲထဲမှာနမောက်ရောက်တော့မြို့ကနေရောက်တော့ပြန်တယ်။ပြန်ရတော့ဒီဘက်ကခေါ်မယ်ဆိုပြီးအာခေါ်လာတာ။ဟုတ်တယ်နမောက်ကလည်းနာတင်ရအဲ့ဖိတ်ပြီးတော့အဲမတ်တနေ့ဘိုးကိုဖြစ်စီပြီးတော့ဇာမစစ်တပ်ကိုတခါခေါ်တာ။
အင်းသားနာကိုခင်ရတဲ့ဆိုင်ဆိုင်ရောက်ခင်ထဲအင်းသားနဲ့ဒီရောတခါကြီးတယ်။သူ့ပါဝင်ရွာသားခုနှစ်ယောက်ကိုဧပြီလ22ရက်နေ့မှာစစ်ကောင်စီတပ်သားအယောက်80ခန်းကနမောက်မြို့စီဖမ်းခေါ်လာတာလို့ဆိုပါတယ်။ရင်းနှီးကြောင်းမြို့နယ်မှာလည်းဧပြီလ22ရက်နေ့မနက်ပိုင်းကစပြီးတော့လမ်းသွားလမ်းလာတွေကိုဖမ်းဆီးခဲ့တယ်လို့အောင်လမ်းမြို့နယ်ကဖွဲ့စည်းခဲ့ရေးပေါ်စံကလေးဂိတ်နဲ့ရွှေကြောင် Tema, we baby piano la to the Chu Shibime, and Yazo will shoot down Yoga, Litin, Sakansi, Kotwari, Lusuvari. D. Chenier in a butter big donkey and Jayavo, Sigansi, and Magui Pio Guyado, Dino Muy, Winji, Umiumine, Sigansi Pio Guya, Puyoso Mitongo, Arafiga, telephone and Satway gave me, phone with Pibabu. Nayanila don't that do Uta so Nanga, Sigansi Taha, that drink in our Lua Chaja, Nilan Musone, Lusu Zanida Lu, Yavari.
ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်
တယ်ရှင်
အရဖီအဆက်လက်ထုတ်လွှင့်နေပါတယ်ရှင်။ကချင်လွတ်မြောက်ရေးတပ်မတော် KIA ကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီနှစ်နှစ်ဆကနေအခုလ၈ရက်နေ့အထိမျိုးရှစ်မျိုးအပါအဝင်တပ်စခန်းပေါင်း၁၀၀ဝန်းကျင်ကိုထိန်းချုပ်ထားပါတယ်။ KIA ထိန်းချုပ်ထားတဲ့မျိုးတွေနဲ့တပ်စခန်းတွေကစစ်ရေးနိုင်ငံရေးအရဘလောက်အရေးပါပါသလဲ။မတ်ဂျူလိုင်မျိုးတင်ပြပါမယ်ရှင်။
2024ခုနှစ်နှစ်ဆကစပြီးတော့ကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့မဟာမိတ်ပူးပေါင်းအဖွဲ့တွေရဲ့ထိုးစစ်စင်တာတွေခက်စိတ်စိတ်ဖြစ်လာတာပါဒီနှစ်ဆကစပြီးမေလ၈ရက်နေ့အတွင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကမဘိန်းမြို့လှလွယ်ကျဲတော်ဖုံးရံမြို့သစ်စင်ဘိုအင်ဂျန်ရံနဲ့စွန်ပရာဘွန်စတဲ့မြို့ရှစ်မြို့အပါအဝင်စစ်တပ်စခန်းပေါင်း100ဝန်းကျင်ကိုကချင်လွတ်မြောက်ရေးတပ်မတော် KIA ကထိန်းချုပ်ထားတယ်လို့အတည်ပြုထားပါတယ်အဲ့ဒီမျိုးတွေမှာအုတ်ချုပ်ရေးရန်တရားလေပတ်နိုင်ဖို့အတွက်လဲ KIA ကကြိုးပမ်းနေပါတယ်။ကချင်ပြည်နယ်ထဲမှာစစ်ကောင်စီရဲ့ဗန်ဒါငွေရာလန်းတွေနဲ့ထောက်ပို့လမ်းကြောင်းတွေကိုအတိုင်းအတာတစ်ခုအထိကန့်သတ်ထိန်းချုပ်ထားနိုင်ပြီလို့ KIA သတင်းနယ်ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူက RFA ကိုပြောပါဗျ။အခုအတိုင်း
သူတို့ကစစ်တပ်ကြက်ကြန့်ခိုင်နေတယ်သူတို့ကတပ်တွေကိုထိန်းသိမ်းဖို့တော့လည်းလုပ်ဖြစ်ပါအောင်နော်။နောက်သူတို့ရဲ့ဝန်ကြီးတွေလည်းနောက်ချက်တော့များရှိပါဘူး။အရင်လိုပုံစံတက်ကလို့လူတလောက်အဲတို့ကောက်တာတွေတုံးတာတွေကတော့လုံးလို့တော့ခုချီမှာတော့မရတော့ဘူ
းစစ်ကောင်စီအတွက်ဘန်ဒါငွေရနေတဲ့တရုတ်နယ်ဆက်ကုံသွယ်ရေးမြို့ဖြစ်တဲ့လွယ်ကျဲမြို့ကိုပြီးခဲ့တဲ့ဧပြီလ၈ရက်နေ့မှာ KIA ကအလုံးစုံထိန်းချုပ်လိုက်တယ်လို့ကြောက်စိမ့်မြေဖားကန့်မြို့ရဲ့အဓိကဝင်ပေါက်လမ်းတွေဖြစ်တဲ့မြကြီးနားဖားကန့်လမ်းမိုးညင်းဖားကန့်လမ်းနဲ့ဟုံမလင်းဖားကန့်လမ်းတွေကိုလည်းထိန်းချုပ်ထားတာပါဒါအပြင် KIA ဌာနချုပ်လိုင်စာမြို့အနီးတစ်ဝိုက်ကစေစုနှစ်နဲ့ချီအခြေစိုက်ထားတဲ့စစ်ကောင်စီတပ်စခန်းတွေအပါအဝင်စခန်းကြီးစခန်းငယ်အလုံးကိုသိမ်းယူနိုင်ခဲ့ပြီးမတ်လ9ရက်နေ့ကစတင်တဲ့စစ်စင်ရေးနောက်ပိုင်းမှာဆိုရင်လေဗျူဟာအရအရေးပါတဲ့တပ်စခန်းပေါင်း80ကျော်ကိုသိမ်းယူထားတယ်လို့ဆိုပါတယ်အချိန်တိုအတွင်းမှာ KIA အနေနဲ့အခုလိုစစ်စင်ရေးတွေအောင်မြင်နေတာဟာဒရုန်းနည်းပညာကိုအသုံးပြုနိုင်တဲ့အချက်ပါဝင်တယ်လို့အမည်မဖော်လို့တဲ့စစ်တပ်အရာရှိဟောင်းတဦးကသုံးသပ်ပါတယ်
။ဒီကျွန်တော်တိုက်ရိုက်တာကြီးဒီပြည်မာထဲမှာလည်းပဲ PDF တွေကတပ်ကိုအလုရှုပ်ထားနေရအောင်နော်။အဲ့တော့တပ်ကအဲ့ဘက်ကိုရှစ်ကူမပို့နိုင်ဘူးပေါ့။အဓိကအဲ့တက်တာ Now the checker of the Huawei, not the Nibinia Vimo, not drone Nibinia Vimo. I Nibinia Pena, Asavima, Tabar.
Second Zitaha, Seaman Kanguemune, Buha, Amari down, Yenning get up to be. Majagima, Bianbi, Tenchola, Nile Melule, to got you Savare. The Chintinaga say a chain in it, but that be don't get a yabo. Second Zip Yoguya to produce some mintone. The Chintine Yoguya, Lumuye Winji, Umumin Tendovo, Arfigasa to give me. Let can't be so ram, she babu. Second Ziga, the Chintinema, Lashi Joni Yare, say ye, Shone Murigani, Lumia put a drag. Nilan Yozo near Papa Shani de Lule, Nanga Yililani do regard, don't the Javare. Arfiga Pizutari saying ya, Gia in a Mohammed to ye, Cassay say sissing ye reja, Tiberi, Gentilabi. Natana said Ligu near Patama Lila de Mabe. The Chintinem, you couldn't yuma, second see ye, Li down Nel and Nedija. Yet that tells them lay out this song gave variation.
Arafio Jishuni Arabashe, Namananga, Lamu, Anupinyare, Gauyu, Bajihale, Ten Shabare, Gauyu, Joudre, the Pawa, Yap, Chenide, Yao, Anu Yenrigo, Tombio, Pandi Yare, Dre, Lawemare, Dilo Kakere, Gauyu, Bajirigo, Pandi, Du, Shabala, the Lu, Lesson Gamme, Muse, the Drille, Shabalanivare, Gauyu, Bajisiare, Ga, Utonjo, Jango, Guyesi, Duga, Sabio, Piamavashe.
Don't the Baboma, Pisa Obi. ကောက်ချောင်းလေးတွေရေးထားတဲ့ပုံတွေအပေါ်မှာဒါတစ်ချောင်းကိုသုံးပြီးတော့ကောက်ရိုးနဲ့ပကြီးပုံပေါ်ဖန်တီးနေတဲ့သူကတော့အသက် 50 အဲ့ဒါကတော့ကျွန်တော်တမောသားတယောက်ဖြစ်ခြင်းခဲ့တာပေါ့အဲ့အဲ့အတွက်86နောက်ပိုင်းကျတော့ကျွန်တော်ကျောင်းထွက်လိုက်ရတယ်နော်ကျောင်းထွက်လိုက်ရပြီးတော့ကျောင်းလဲဆက်တက်လို့မရမယ့်အတွေ့အကြုံတမောသားလဲဖြစ်ခွင့်မရတော့ဘူးနော်အိမ်မက်ဒီပျောက်ဆုံးသွားတဲ့ခါကျတော့ကျွန်တော်ဒီဦးလေးစီမှာကျွန်တော်ကော်ယူပကြီးပညာကိုစတင်ပြီးတော့ပင်ကြားလိုက်တယ်အဲ့မှာပဲကျွန်တော်
89ပကြီးစပ်ပကြီးခဲပကြီးစီစေးပကြီးရေစေးပကြီးယွန်းပကြီးကြောက်မြက်ပကြီးစတဲ့ပကြီးပညာရဲ့14မျိုးထဲမှာပါဝင်တယ်လို့ဆိုပါတယ်ရေစေးစီစေးပကြီးတွေရေးတဲ့အခါလိုချင်တဲ့အကြောင်းတွေကိုဆက်ဖို့ပညာပါသလိုကောက်ရိုးပကြီးမှာအလင်းမောင်ခွဲရတဲ့အပိုင်းကအခက်ခဲဆုံးပဲလို့လည်းပြောပါတယ်ကုန်ညာပြတ်သုံးတဲ့ကောက်ရိုးတွေကိုနှစ်နဲ့ချီတိုးလောင်သိမ်းဆဲထားရတယ်လို့ လောင်ထားရတဲ့ကာယုတွေကပြောင်းသွားတဲ့အကြောင်းတွေပေါ်မူတည်ပြီးကာယုပကြီးကိုဖန်တီးရတာလို့ရှင်းပြပါတယ်။ဥထွန်ကျော်ရဲ့ဇနီးဒေါ်လွင်တီခိုင်ကလည်းကာယုပကြီးပညာကိုလေးစားတန်ဖိုးထားခဲ့တာကြောင့်စူးစမ်းပြီးပါရမီဖြည့်ပေးနေတယ်လို့ပြောပါတယ်။ဒီလောက်ကအစွန်ပြည့်ပစ္စည်းတွေပညာနဲ့ပေါင်းပြီးတော့ဒီလိုတန်ဖိုးရှိတဲ့ဒီပကြီးကားတွေဖြစ်လာအောင်အမတို့ကဖန်တီးကြတာပေါ့နော်။အဲ့တော့အမအနေ ပညာအမွေအဖြစ်ပေါ့နော်လက်ဆင့်ကမ်းပေးဖို့အတွက်အမတို့ကစဉ်းစားထားတယ်
။ကောက်ရိုးပကြီးကားကောင်းရင်အနုပညာဆန်ပြီးမြင်လိုက်တာနဲ့အေးချမ်းတယ်လို့ပကြီးကားတွေကိုဝယ်စုထားတယ်ဒေါ်အေးမြတ်မှပြောပါမယ်။
ကျမကတော့ကာယုပ္ပကြီးလေးကိုကြိုက်တာကဟိုသူ့ရဲ့ပေါ့နော်အနုပညာဆန်နဲ့ကြီးလိုက်တာနဲ့ဟိုအိမ်ကူးကဝင်လိုက်တာနဲ့မျက်စိပထာတာလေးရှိတယ်အေးချမ်းတယ်ပေါ့ဟိုလက်ရလေးဆိုလို့ရှိရင်လည်းသူ့ဟာသူအနုစိတ်ကလေးအဲအဲ့လိုမျိုးပေါ့နော်ဘယ်လိုပြောမလဲဟိုကောက်ချက်တရားစအေးချမ်းချမ်းလေးနဲ့ကြီးလိုက်တာနဲ့မျက်စိအေးတယ်ညီမကတော့ဒီရလေးကိုအရန်ကြိုက်လို့ဝယ်ထားတာပေါ့နော်ဒါလေးကတော့ 3D လေးဟိုညီမအရင်ဝယ်ထားတာတော့ဒီလိုပဲဟိုရိုးရိုးအသားကပ်ပေါ့နော်အခုကတော့ 3D လေးကြိုက်လို့ 3D လေးဆရာရှိရာမှားပြီးတော့ဝယ်ပြစ်တာပ
ါညီမမှုလက်ရနဲ့ထူးခြားပြောင်မြောက်တဲ့ကောက်ရိုးပကြီးတွေဟာအရွယ်အစားလိုက်ကြက်ငွေ9000ကနေ9,000-10,000အထိရှိပါတယ်။ဦးထွန်းကျော်ကတော့နောက်ဆုံးထွက်သက်အထိကောက်ရိုးပကြီးကိုဆွဲသွားမယ်လို့စိတ်ပိုင်းဖြတ်ထားတာတွေ့ရပါတယ်ခင်ဗျာ
။ကိုနောက်ဆုံးထွက်သက်အထိပေါ့နော်။ဆုံးဖြတ်ထားတာ။ငါကောက်ရိုးတစ်ချောင်းနိုင်တဲ့အထိကောက်ရိုးပကြီးအမှုပညာကိုပါနေပါမယ်။
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပါရစေ။မြန်မာပြည်သူပြည်သားများဘေးရန်ရဲ့ပေါင်းကင်းဝေးပါစေရှင်။